အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာငကိုမူလသတ်မှတ်ထားတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရောဂါကာကွယ်ရေးအစီအစဉ်အပါအဝင်ကြိုတင်ပြင်ဆင်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မနေ့ကပြောကြားခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ဆက်လင်းပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တနင်္လာနေ့ကပြည်သူကိုတင်ပြတဲ့မိန့်ခွန်းမှာ COVID-19 ကူးစက်မှုနှုန်းမြင့်နေပေမဲ့လည်းရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အတိုင်းကျင်းပနိုင်ရေးပြင်ဆင်နေတာတွေကိုအခုလိုပြောပါပါတယ်
။ဘယ်လိုစဉ်းစားလဲဆိုတော့ဒီရွေးကောက်ပွဲကျင်းပတဲ့အချိန်မှာကျမတို့ပြည်သူပြည်သားများဟာကျန်းမာရေးရလုံလုံခြုံခြုံနဲ့ရွေးကောက်ပွဲမှာသွားပြီးမဲပေးနိုင်မှုကိုကျမတို့စီစဉ်ပါတယ်။အဲ့ဒါအတွက်လည်းတည်တည်ဆတ်ဆတ်ကျမတို့ကနေပြလေ့ကျင့်ပါမယ်။ဥပမာဆိုလို့ရှိရင်မနေ့ဖြန်ပါဆိုရင်ပထမဦးဆုံးအချိန်တကယ်ကိုရွေးကောက်ပွဲကျင်းပတဲ့နေ့မှာဘယ်လိုပုံစံနဲ့မဲယုံနေမှာကျင်းပမလဲ။ပြည်သူတွေကဘယ်လိုပုံစံနဲ့ကျမရေးအရာလုံလုံချုံချုံနဲ့မဲပေးနိုင်အောင်လို့စီစဉ်မလဲဆိုတာကျွန်တော်တို့လေ့ကျင့်ပြီးတော့တည်တည်ဆတ်ဆတ်စစ်ဆေးပါမယ်။ဘာလို့ဖို့လို့လဲဘလို့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့လုပ်ရမလဲ။ပြည်သူတွေအတွက်စိတ်လုံချုံမှုလဲရအောင်တကယ်လဲလုံချုံအောင်လို့ဘယ်လိုစီစဉ်ရမလဲဆိုတာတွေကိုကျွန်တော်တို့သတ်မှတ်ပါမယ်။အဲ့ဒီလိုလေ့ကျင့်မှုကိုဒီကောက်ပွဲမတိုင်မီတော့၃ချိန်ကျွန်တော်တို့လုပ်ပါမယ်။ဒီ၃ချိန်ပေါ်မှာအခြေခံပြီးတော့ဘယ်လိုစီမံချက်ကနေကျမတို့ချမှတ်မလဲဆိုတာကိုတည်တည်ချာချာကိုစဉ်းစားပါမယ်။နောက်ပြီးတော့ဟိုရွက်ကောက်ပွဲကော်မရှင်ကနေပြီးတော့ဥဆောင်ပြီးတော့ဒီအစီအစဉ်လေးကိုအကောင့်ထည့်ဖို့ပါမယ်
။လူစုလူဝေးနဲ့မဲယုံတွေမှာမဲပေးရေး COVID-19 ရောဂါကူးစက်မှုကိုကာကွယ်နိုင်ပါမလားလို့မိကွန်းထုတ်သူတွေရှိနေပါတယ်။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့မိကွန်းမှာပါတဲ့အတိုင်းအစိုးရကပြင်ဆင်ထားတဲ့အပိုင်းကတော့တင်လျော်မှုရှိကြောင်းမြမအရေးတုံ့တက်နေသူဒေါက်တာတင်မောင်တန်းက VOA ကိုပြောပါတယ်
။ချင်းကတာကတော့စားတက်ပြီးတော့၃ချိန်လောက်ဒီဟာကိုလုပ်ကြည့်မယ်။အခြေခံမူနှစ်ခုမူကတော့ရောဂါလည်းကာကွယ်နိုင်ရမယ်။ပြီးတော့ရွေးကောက်ပွဲလည်းဒူးဒူးကြီးရဲ့အခွင့်အရေးတွေကိုလည်းလေးစားတဲ့အဖြစ်ရမယ်။ဒါကနိုင်ငံရေးအဖြစ်နိုင်ငံရေးကောင်းဆောင်တယောက်ကချပေးတယ်မဟုတ်ဘူးပေါ့နော်။အဲ့ဒီအတွက်ဒူတင်စမ်းတက်ပြီးတော့လည်း၃ချိန်စမ်းကြည့်မယ်။ပြန်လေတုံးတက်မယ်မားလေးကိုပြင်မယ်နော်ဆိုတော့ဟာပြောသွားတယ်ဒါလေးကတော့ဒီဘူးကချင်းကပ်ပါတော့တင်တယ်လို့ထင်ပါတယ
်ရွေးကောက်ပွဲအတွက်ကြိုတင်ကာဝေးရေးအစီအစဉ်တွေနဲ့တစ်ဆက်တည်းယောဂါကာဝေးထိန်းချုပ်ရေးအဓိကအရေးကြီးတဲ့ mask နှာခေါင်းစည်းတက်ဆင်ရေးကိစ္စကိုလည်းဒေါက်ဆန်းစုကြည်ကအလေးပေးပြောကြားခဲ့ပါတယ်တက်မှတ်ထားတဲ့နေရာတွေမှာနှာခေါင်းစည်းမတက်ရင်ဒဏ်ငွေ200ကျပ်ပေးဆောင်ရတော့မှာဖြစ်ကြောင်းဒေါက်တာဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်ဒီပေါ်မှာဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
မတ်ဆက်တဲ့ဆိုတာကျမရဲ့ပညာပေးလုပ်ငန်းနဲ့အများကြီးပတ်သက်ပါတယ်အခုကိစ္စမှာဆိုလို့ရှိရင်ပညာပေးတာရောနောက်ပြီးတော့စီမင်းစည်းကမ်းသတ်မှတ်ချက်ကိုပြဋ္ဌာန်းသတ်မှတ်ချက်ကိုလိုက်နာအောင်နော်ဆောင်ရွက်တာရောအခုတွဲတာလေပေါ့နော်ဒါငွေလို့ပြောတဲ့အခါမှာဒါငွေလို့ပြောတာလေဒါမတ်ဆိုရောက်တဲ့သဘောပါဒါကြောင့်မို့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်နာအောင်လုပ်တဲ့သဘောကတော့နည်းနည်းပို့ပြီးအနေတယ်လို့အယူဆမှာပေါ့နော်အဲ့တော့စုလို့တော့ကမတ်စတာဒီကိစ္စကိုပြောတဲ့အခါမှာလည်းဥမာဘတ်စကားစီးမယ်ဆိုရင်ဘတ်စကားပေါ်တဲ့မတ်စပါမယ်မပါရတက်ခွန်ပေးနော်ဒါမှမဟုတ်လေဘတ်စကားတွေမှာမတ်စတာပေးထားမယ်ရောက်တာနဲ့တက်တာနဲ့တာဒီလိုစနစ်ပေါ့စနစ်တစ်ခုကိုတည်တဲ့စဉ်းစားပုံမျိုးလေးတွေကိုကျွန်တော်ကပို့ပြီးသွားစေချင်တာပေါ့နော်မလုပ်နေရဘူးဘာကြောင့်လဲဆိုတော့ဒါမှသူကလူတိုင်းကလိုက်ပြီးလှုပ်လာကြပြီပေါ့နော
်တိုင်းနဲ့ပြည်နယ်လိုက်COVID-19 ရောဂါကူးစက်မှုအခြေအနေပေါ်မူတည်ပြီး stay home နေအိမ်မှာပဲနေကြဖို့အမိန့်တွေထုတ်ပြန်ထားတဲ့အတွက်ကိုယ့်ရဲ့ကိုယ်ဒေတာမဟုတ်ပဲပိတ်မိနေတဲ့သူတွေအနေနဲ့မဲပေးနိုင်ရေးအောက်တိုဘာလ10ရက်နေ့နောက်ဆုံးထားပြီးပုံစံသုံးလျှောက်လွှာတွေကိုသက်ဆိုင်ရာရက်ွက်မြို့နယ်တွေမှာတင်ကြဖို့ဒေါက်ဆန်းစုကြည်ကမနေ့ကမိကွန်းထဲမှာတိုက်တွန်းသွားပါရရှင်